တရုတ်နိုင်ငံအနောက်မြောက်ပိုင်းနဲ့ဂိုဘီတဲကန်နိုင်ငံထဲမှာဒေပင်းတိုက်ခတ်မှုကနေဆယ်နှစ်တန်ကာလအတွင်းအကြီးမားဆုံးသဲမုန်တိုင်းကြီးဖြစ်ပေါ်နေပြီးဘေကျင်းမြို့တော်တလွှားမှာတော့တနင်္လာနေ့မှာအညိုရောင်ဖုံဖုံတွေနဲ့ဖုံလွှမ်းနေပါတယ်။မွန်ဂိုလီးယားကုန်းတွင်းပိုင်းဒေသကနေဘေကျင်းမြို့တော်တဝိုက်ကပြည်နယ်တွေဖြစ်တဲ့ချန်စု၊ရှန်စီနဲ့ဟာဘေးဒေသတွေအထိသဲမုန်တိုင်းဖြတ်သန်းနေတဲ့အတွက်တရုတ်မိုးလေဝသဌာနကအဝါရောင်အဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်။ဒီသဲမုန်တိုင်းဟာမွန်ဂိုလီးယားနဲ့မွန်ဂိုလီးယားကုန်းတွင်းပိုင်းကနေတိုက်ချက်တဲ့ပြင်းထန်တဲ့လေမုန်တိုင်းကြောင့်ဖြစ်လာပြီးလေကျင်းကဒီဒေသတွင်တဲကန်နာရကသဲမုန်လေးတွေကိုတည်ဆောင်ပြီးဘေကျင်းမြို့တော်ကိုညာတွင်ချင်းရောက်သွားတဲ့အခါလေထုကအဝါရောင်တိမ်ကိုးလိုဖြစ်လာနိုင်တယ်လို့ကျွမ်းကျင်သူတွေကခံမှန်းထားတာပါ။တပိတ်ဆိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကျန်းမာရေးအတွက်ထုတ်ပြန်ထားတဲ့ရှိတဲ့နယ်လေထုရဲ့အမှုန်ပါဝင်နှုန်းဟာ50မိုက်ခရိုဂရမ်ကမပိုစေတဲ့PM10 အဆင့်သတ်မှတ်ထားတာဖြစ်တဲ့နဲ့ဘေကျင်းကတချို့ရက်ွက်တွေမှာ PM10 ထက်ကျော်လွန်နေတာတွေ့ရပါတယ်။